တရုတ်နိုင်ငံကဂျာဝင်ဆစ်ဆက်တဲ့မြန်မာစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့ကြားအခုနောက်ဆုံးဆွေးနွေးပွဲမှာရခိုင်စစ်ပွဲကိုတည်ထောင်ဆွေးနွေးပွဲရှိတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။တရုတ်နယ်စပ်ကုန်သွယ်ရေးပြန်ဖွင့်ဖို့ကိစ္စကတော့ခက်ခဲအောင်ပဲလို့လည်းယူဆချက်ပါတယ်။ကိုဝင်းမင်းဆက်သွယ်မြင်မြန်ထားပါတယ်ရှင်
။ဟုတ်ကဲ့မေလ14ရက်နေ့ကနေဒီနေ့မေလ16ရက်ထိ3ရက်ကြာလုံးမဲ့ဒီဆွေးနွေးပွဲတဲ့အဓိကထူးခြားနိုင်တာကိုမြန်မာအရေးလေ့လာသုံးသပ်သူနဲ့ရှမ်းရေးကျွမ်းကျင်သူစိုင်းထွန်းအောင်လွင်ကအခုလိုထောက်ပြပါတယ
်။ဆွေးနွေးပွဲကဒါ5ချိန်မြောက်ဖြစ်လာပြီပေါ့နော်။ပြီးခဲ့တဲ့အချိန်တွေမှာအပြည့်ရစဲရေးသဘောတူတာတွေပါတယ်ရှိတယ်။ဒါပေမဲ့နေဆက်ကုံတွေရေးတွေပြန်ဆဖို့ဆိုတာလေဒီတရုတ်ဆိုးရတို့ဘာတို့အတွက်ဟိုအရေးကြီးတဲ့ကိစ္စတစ်ခုဖြစ်လို့နေဆက်နေပြည်သူတွေအတွက်လည်းအရေးကြီးတဲ့လက္ခဏာမျိုးလည်းရှိတယ်ပေါ့နော်။ဒါပေမဲ့လက်တွေ့မှာဒီကုံတွေရေးကပြန်ဆနိုင်ဘူး။ဟိုတစ်ဖက်ကျတော့အဓိကကတော့နေဆက်ခိတ်ပေါက်နှစ်ခုပေါ့။တစ်ခုကတော့မူဆယ်ဖြစ်တယ်။တစ်ခုကတော့ချင်းရွှေအော်ဒေတာဖြစ်တယ်ပေါ့။ချင်းရွှေအော်ဒေတာကျတော့ပြက်ပြက်ထင်ထင် MNDA ကိုကန့်ဆိုးမိုးလိုက်တယ်။ဒါပေမဲ့လက်တွေ့မှာကုံတွေရေးပြန်ဆနိုင်ဘူးပေါ့နော်။အဲ့တော့ဥမာကိုကနယ်မြေတမဘီရေတို့အခွန်ကိစ္စတို့ဘယ်လန်းကိုအသုံးပြုပြီးကိုကနယ်ထဲဝင်မလဲသူကတိန်းနီဆိုတဲ့မြို့ကနေမဖြစ်မနေသွားတာပေါ့နော
်ဒီရှစ်ဆက်ဆွေးနွေးစရာတွေပေါ့ရခိုင်ပြည်နယ်မြေပုံမြို့ကပြည်သူ့လွှတ်တော်မဟောင်းဥဖေတန်းကလည်းအခုလိုရှင်းပြပါတယ
်ရှမ်းမြောင်းနယ်ကျတော့စစ်ကောင်စီနဲ့အတိုင်းအတာတစ်ခုစီအဖြေကထွက်ခဲ့ပြီးဆိုတော့ဒီ TM အဲ့လို MNDA တို့ကတော့သူ့နယ်မြေနဲ့သူဖြစ်သွားပြီပေါ့သူတို့လည်းအပြစ်ခတ်ရဆဲရဆိုပြီးတော့ဖြစ်လာတဲ့နောက်ပိုင်းမှာသူ့နေမျိုးသူစီမအုပ်ချုပ်ခွင့်ရတဲ့သဘောမျိုးနောက်ပြီးတော့စီးပွားရေးလုပ်ပိုင်ခွင့်ရတဲ့သဘောမျိုးအဲဒါမဲ့ဘလောက်ထိခိုင်မာတဲ့လုံထုံလုံးလေးရှိပြီလားပြဿနာဘာမှရှိဘူးမပေါ်အောင်အဲဆက်ပြီးတော့တွားတယ်လို့ရပြီလားနောက်တစ်ခုကနောက်ပိုင်းမှာပေါ့ဘယ်လိုအဆုံးသတ်ကြမလဲလက်တွေ့အဖြေရှာဖို့ကိစ္စတွေဆက်လုပ်ဖို့ကိစ္စတွေပေါ့
အဲ့ဒါမက်စလာတို့ကလေးတင်မြောက်စင်နွေဘဲမှာသဘောတူမှုမရခဲ့တဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိစ္စအတွက်အဓိကစိန်ခေါ်ချက်ကိုလည်းစိုင်းထွန်းအောင်လွင်ကအခုလိုဆက်ထောက်ပြပါတယ
်မူဆယ်နယ်စပ်ကတော့သူကလမ်းပေါ်မှာ၄ဖွဲ့လောက်ဖြစ်နေတယ်လာရှိုးနဲ့မူဆယ်ကြားထဲမှာ KIA လည်းရှိတယ် SSPP ရှိမယ် TNLA MNDA ဆိုတော့၄ဖွဲ့လောက်ဖြစ်နေတော့ဒီအဖွဲ့တွေအများကြီးကိုကြော်ပြီးကုန်သွယ်ရေးလုပ်မယ်ဆိုတဲ့ဟာမျိုးတော့ဟိုစကားစားအတွက်လက်တွေ့ချမချဆိုတဲ့ဟာမျိုးကလည်းဇလန်းနေရှိနိုင်တယ်ပေါ့ဗျာ
။ဒါအပြင်အခုတစ်ခေါက်မှစစ်ကောင်စီနဲ့တရုတ်တို့ဘက်ကပို့အလေးပေးလာနိုင်တဲ့ရခိုင်စစ်ပွဲကိစ္စကိုလည်းဥဖေတန်းကအခုလိုဆက်ရှင်းပြပါတယ်
။အေးကြတော့ညောင်သုံးပုံမှာပါတယ်ဆိုရင်အဲ့အဲ့ဒီဘက်မှာပေါ့နော်သူနဲ့ပတ်သက်ပြီးတော့တိတ်ပြီးတော့လှုပ်ဆောင်ရကကဏ္ဍကမရှိဘူး။တော့အရင်တော့ကလည်းပဲအေးကတော့ရှမ်းမြောင်ရဲ့သဘောတူညီချက်ဟာအတိကတော့အေးထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်မဆိုင်ဘူး။ဆိုတော့ဒီတစ်ခေါက်ကဒီအေအေနဲ့တီးတန့်ခေါင်းစဉ်တစ်ခုတော့ဖြစ်ပေါ်လာနေတာပေါ့နော်သူတို့ဘက်ကလည်းဆန္ဒရှိမှာပေါ့အေအေနဲ့ဒီရှမ်းမြောက်လူအပြစ်ခတ်ရဆဲရှင်နဲ့ဆန္ဒတော့ရှိပုံရပါတယ်အဲဒီကန္တာကလည်းဒီစစ်ကောင်စီတို့တော်တော်ကိုကြီးကြီးမားမားခေါင်းလျှောက်เสียခေါင်းနဲ့ကိစ္စပေါ့
ဒါပေမဲ့ဒီနေရာမှာတရုတ်စိုးရရဲ့ရခိုင်စစ်ပွဲပေါ်တက်ရောက်နိုင်မှုအကန့်အသတ်ကိုလည်းစိုင်းထွန်းအောင်လည်းကအခုလိုဆက်ထောက်ပြပါတယ
်မြောက်ပိုင်း9ဖွဲ့ထဲမှာအေအေနဲ့ KIA ရဲ့ထူးခြားချက်ကတရုတ်ကတော့မိခိုးရတာမှန်တယ်။ဒါပေမဲ့အလုံးစုံမနာကန်လေတခြားနေဆက်တွေကနေသူတို့ဥမာဆာနာရိတ်ခါတို့ပိုတခြားတက်ရှုပေါက်တွေရနေသူတို့လှုပ်ရှား권တွေဘာတွေရနေတယ်ဆိုရင်အတန်ငယ်တော့သူတို့နည်းနည်းဆက်သွားလို့ရတဲ့ဟာမျိုးတော့ဖြစ်ကောင်းရှိနိုင်တယ်ပေါ့နော်
။ဒါအပြင်ဒီရခိုင်စစ်ပွဲနဲ့ပတ်သက်ပြီးအေးအေးဘက်ကစဉ်းစားနိုင်ချေပေါ်မှာလည်းဥဖေတန်းကအခုလိုဆက်ရှင်းပြပါတယ
်။ရခိုင်မှာလည်းအသက်သမဲမဲတိုက်နေတဲ့အရှိန်ဒီလိုအချိန်မှာဆွေးနွေးလို့ရလကတော့တိတ်ပြီးတော့တော့မျိုးမျိုးဆက်ဆံပေါ်လာနေရအကြောင်းတော့မရှိဘူးသဘောလောက်တော့ဆွေးနွေးအောင်ဆွေးနွေးနိုင်တယ်အဲဒါမဲ့အောက်ရှင်ဒီမှာရခိုင်မှာတော့တကယ်ကိုမျိုးသိမ့်တိုက်ပွဲတွေပေါ့တော့မချက်သေးဘူးအပြီးတော့ ULA အနေနဲ့လည်းစီးရီမှာချက်ပြိနိုင်တဲ့အနေအထားမျိုးမရှိသေးဘူးတဆက်ဆက်တဲ့ area ပေါ့ဘူးရောင်မောင်တော်လူစစ်တေတို့လူအဲ့ဒီမျိုးတွေကြမယ်ဆိုရင်တော့ရခိုင်ပြည်မြောက်ပိုင်းနဲ့အလဲပိုင်းဟာတဆက်ဆက်တဲ့ area ဖြစ်သွားနိုင်တာပေါ့အဲ့ဒီရခိုင်မျိုးမှာတိုက်ပွဲရဆဲမယ်ဆိုရင်တိုင်းတာတစ်ခုခုပြင်းမြောက်တယ်လို့ပြောလို့ရတဲ့အတွက်နဲ့တူဘက်ကဆွေးနွေးတဲ့အခါမှာပို့ပြီးတော့စစ်ကောင်စီကိုဖိဖိစီစီဆွေးနွေးနိုင်မှာပေါ့အဲ့လိုအခြေအနေမျိုးရှိတော့အေကတော့စောင့်မယ်လို့ကျွန်တော်ထင်တယ်ဗျ
အခုတစ်ခါဆွေးနွေးပွဲမှာတော့စစ်ကောင်စီဘက်ကအရင်ပုံမှန်ဥဆောင်ဆွေးနွေးသူ NSPNC ငြိမ်းချမ်းရေးဌာနအတွင်းမှဒုဗိုလ်ချုပ်ကြီးမင်းနိုင်မပါပဲအဖွဲ့ဝင်သစ်စုဦးရေချုပ်ဒုဗိုလ်ချုပ်ကြီးမျိုးတန်နိုင်ဥဆောင်လာချိန်မှာထူးခြားတဲ့ရလက်ထွက်ဖို့တော့ခက်နိုင်တယ်လို့လည်းသုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ